ဆရာအခုမဲပေးခွင့်ရှိသူအားလုံးပေါ့နော်မဲပေးဖို့အတွက်ဒီမဲစင်းအခြေအနေကဘယ်လိုရှိလဲဆရာ
ကျွန်တော်တို့ဒီမဲပေးခွင့်ရှိသူဆိုတဲ့စကားရက်ကိုဖွဲ့စည်းပုံအခြေခံဥပဒေအရပြောရင်တော့နိုင်ငံသားတိုင်းမဲပေးခွင့်ရှိတယ်လို့သူကပြောထားပါတယ်အထူးသဖြင့်အရွယ်ရောက်ပြီးတဲ့နိုင်ငံသားတိုင်းမဲပေးခွင့်ရှိတယ်ပေါ့လေဒါကတော့ကျွန်တော်တို့ constitutional rights လို့ခေါ်တာပေါ့ဖွဲ့စည်းပုံအခြေခံဥပဒေရပေးတဲ့အခွင့်အရေးဒါပေမဲ့တကယ်တမ်းကျတော့ကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေမှာထပ်ပြီးတော့သူကကန့်တတ်ထားတဲ့တစ်ချက်ရှိတယ်။အဲ့ဒါဘာလို့ဆိုတော့မဲစင်းမှာနာမည်ပါမှမဲပေးခွင့်ရှိမယ်ဆိုတော့သူကကန့်တတ်လိုက်တယ်။အဲ့ဒါကြောင့်နိုင်ငံသားတိုင်းမဲပေးခွင့်ရှိတယ်ဆိုပေမဲ့တကယ်လက်တွေ့မှာမဲစင်းမှာနာမည်ပါမှမဲပေးခွင့်ရှိမယ်သဘောဖြစ်နေတယ်။အဲ့တော့မဲစင်းတွေကိုလေ့လာလိုက်တဲ့အခါမှာပထမဦးဆုံးလွန်ခဲ့တဲ့နှစ်ပေါ့ဗျာ2014ထဲမှာအစမ်းမြို့နယ်20လောက်သူတို့ကောက်တယ်။အဲ့ဒီမှာလည်းအမှားအယွင်းတွေတော်တော်လေးများတယ်။ပြီးတော့တခါဒီမေလာထဲမှာထပ်ပြီးတော့မှအကျိုးမဲစင်းဆိုပြီးတော့သူတို့ထပ်ကြင်ညာတယ်အဲ့ဒီမှာလဲတော်တော်မှားတယ်ဘယ်လောက်ထိမှားတယ်လဲဆိုရင်အများဆုံး80ရာခိုင်နှုန်းမှားတယ်တချို့နေရာမှာ30ရာခိုင်နှုန်းမှားတယ် average ကျွန်တော်တို့55ရာခိုင်နှုန်းမှားတာတွေ့ရတယ်တခါအဲ့ဒါပြီးတော့ရွေးကောက်ပွဲမဲစင်းဆိုပြီးတော့အခုစက်တင်ဘာလ14ရက်နေ့မှာကတ်တယ်အဲ့တော့အဲ့ဒီမှာလဲပဲတော်တော်လေးမှားပြန်တယ်ထပ်ပြီးတော့ဟိုလိုအပ်ချက်တွေပေါ့အမှားဆိုတာတချို့ကနာမည်တွေပါတဲ့ရဲ့နဲ့မပါဘူးတချို့ကတည်နေတဲ့လူတွေပါတယ်တချို့ဆိုနာမည်တွေတော်တော်ထပ်နေတယ်တချို့ဆိုမွေးစင်းမှားတယ်မိဘနာမည်မှားတယ်စသဖြင့်ပေါ့လေတော်တော်များများအမှားတွေမှားတဲ့ညားတဲ့အပြင်အဲ့ဒီမှာနာမည်စင်တဲ့နေရာမှာသူတို့ဒီလူနာမည်ကိုလိုက်ပြီးစင်လိုက်တဲ့အတွက်ဒီတအိမ်နဲ့လင်ကတနေရာမရတဲ့နေရာသသမိရတဲ့နေရာအဲ့ဒါလိုအလွဲ့အလွဲ့ချော်ချော်တွေဖြစ်သွားတယ်ပေါ့လေအဲ့တော့အခုတခါနောက်ဆုံးရွေးကောက်ပွဲမှတိုင်းပြီတပတ်ဆယ်ရက်အလိုမှာထပ်ပြီးတော့အပိဓာမဲစင်းဆိုတာထွက်မယ်အဲ့တော့အဲ့ဒီမဲစင်းမှာမဲပေးခွင့်ရှိသူအားလုံးပါရင်တော့မဲပေးခွင့်ရမယ်တကယ်လို့အဲ့ဒီစီးရင်းထဲမှာမပါဘူးဆိုရင်တော့မဲပေးခွင့်ရမှာမဟုတ်ဘူးအဲ့တော့ကျွန်တော်တို့စီမအခက်အခဲတွေကပါရှိတဲ့လို့ဆိုတော့နိုင်ငံခြားမှာသွားပြီးတော့အလုပ်လုပ်နေတဲ့လူတော်တော်များများတန်းနဲ့ချီရှိတယ်3-4သန်းလောက်ရှိတယ်ဒါတွေကနိုင်ငံသားတွေဖြစ်တော်လဲပဲသူတို့ရဲ့မဲပေးခွင့်အခွင့်အရေးဟာဒီ2015ရွေးကောက်ပွဲအတွက်တော့ပါဖို့သိပ်မရှိဘူးဒါကိုနိုင်ငံခြားအလုပ်လုပ်နေတဲ့လူတွေကတော်တော်များများအော်လို့အခုတန်ယုံကတဆင့်ပေးမယ်လို့ပြောတော်လဲပဲအဲ့ဒီဥယျာဟာတကဘာလုံးမှာ3000လောက်ပဲရှိပြီးတော့အများဆုံးက2000လောက်ကစင်ကာပူကဖြစ်နေတယ်။အဲ့တော့ဒီ3-4000လောက်မှာဒီ3-4000လောက်ပဲပြင်ကမဲပေးနိုင်တဲ့အခွင့်အရေးရှိတယ်။ပြည်တွင်းမှာလည်းပဲအခုချိန်အထိကိုမဲစင်းမှာနာမည်မပါလို့ဆိုဒီထပ်ခါပြောနေရတဲ့ကိစ္စတွေရှိတယ်။ကျွန်တော်ကိုယ်တိုင်တောင်ပထမတစ်ချိန်ထုတ်တဲ့မဲစင်းမှာကျွန်တော်တို့မိသားစုတစုလုံးမပါဘူး။အခုဒုတိယအချိန်ကျမှပါတယ်ပေါ့လေ။အဲ့တော့ဒုတိယအချိန်မှာလည်းမပါတဲ့လူတွေရှိတယ်။အဲ့ဒါအခုတတိယအချိန်နောက်ဆုံးထုတ်လို့မှမပါဘူးဆိုရင်တော့ကျွန်တော်ထင်တယ်မဲပေးခွင့်ရှိသူတော်တော်များများမဲပေးခွင့်ဆုံးရှုံးသွားဖို့အလားအလာရှိနေတယ်ခင်ဗ
ျမဲပေးတဲ့နေ့မှာရောမဲစင်းမှာပါပြီးသူအားလုံးအချိန်မီမဲပေးနိုင်ရင်အလားအလာဘယ်လိုမြင်လဲခင်ဗျအ
ဲအဲ့ဒီမှာနည်းနည်းလေးကျွန်တော်တို့တော့ပြဿနာတစ်ခုတွေ့နေတယ်ခင်ဗျအဲ့ဒါဘာလို့ဆိုတော့မဲစင်းမှာနာမည်ပါတဲ့လူမဲပေးခွင့်ရှိတယ်ဆိုပေမဲ့မဲစင်းမှာပါပြီးမဲ့မဲများအားလုံးပေးနိုင်ပါမလားဆိုတဲ့စိုးရိမ်တော့ကတစ်ခုကျွန်တော်ဖြစ်နေတာရှိတယ်အဲ့ဒါဘာလို့ဆိုတော့ကျွန်တော်တို့2010ရွေးကောက်ပွဲတုန်းကဒီမဲပေးတဲ့အခါမှာမဲယုံတယုံကိုအနည်းဆုံး300ကနေအများဆုံး1000လောက်ပဲသူတို့ကထားတယ်ခင်ဗျအဲ1000ကျော်သွားရင်သူတို့ကမဲယုံခွဲပေးတယ်ပေါ့နှစ်ယုံလောက်လိုက်တယ်ပေါ့ဗျာအဲ့တော့ဒီနှစ်အခု2015ရွေးကောက်ပွဲအတွက်မဲယုံကိုစီစဉ်တဲ့အခါကျတော့အနည်းဆုံး300ကနေအများဆုံး3000အထိကိုမဲယုံတယုံလုပ်မယ်လို့သူကဒီရက်ကြီးကော်မရှင်တွေလောက်ရမယ်လုံထုံးလုံနီလမ်းညွှန်မှာအဲ့ဒါလို့သူကသတ်မှတ်လိုက်တယ်အဲ့ဒါလို့သတ်မှတ်လိုက်တဲ့အခါကျတော့အခုမဲစင်းကိုသူတို့ပြုစုတဲ့အခါမှာမဲယုံတယုံမှာမဲပေးဖို့တချို့မဲယုံနေဆိုရင်2950 3000နီးပါးရှိတယ်တချို့ဆို2500ဝန်းကျင်ရှိတယ်ပေါ့လေအဲ့တော့ပြဿနာကဘာလို့ဆိုတော့ကျွန်တော်တို့မဲပေးခွင့်ရှိတဲ့အချိန်ကမနေ့6နာရီကနေညနေ4နာရီအထိလို့သတ်မှတ်ထားတယ်ဆိုတော့စုစုပေါင်းမဲပေးဖို့အချိန်က10နာရီရှိတယ်အဲ့တော့လူတစ်ယောက်ကိုမဲကအနည်းဆုံး3ပြားပေးရမယ်ပြည်သူလွှတ်တော်ကိုယ်စားလှယ်အတွက်တပြားအမျိုးသားလွှတ်တော်ကိုယ်စားလှယ်အတွက်ကတပြားနောက်ပြည်နယ်တိုင်းဒေသကြီးလွှတ်တော်အတွက်ကတပြားအဲ့တော့လူတစ်ယောက်ကိုမဲ3ပြားပေးရမယ်3ပုံးထဲမှာထည့်ရမယ်3နေရာ3ချက်ထုရမယ်ဆိုတော့အဲ့ဒီလုပ်ငန်းစဉ်ဟာတကယ်လို့ဒါအကြမ်းအမြင်လူတစ်ယောက်10မိနစ်နဲ့ထည့်နိုင်နေဆိုရင်တောင်စုစုပေါင်းလူ600ပဲမဲပေးလို့ရမယ်အဲ့တော့ထောင်ကျော်နေတဲ့မဲယုံတွေ2000ကျော်နေတဲ့မဲယုံတွေ3000လောက်ရှိတဲ့မဲယုံတွေဟာညနေ4နာရီထိုးသည့်အထိမဲပေးလို့ပြီးမှာမဟုတ်ဘူးအဲ့တော့ဥပဒေကဆိုတာကညနေ4နာရီမှာမဲပေးဖို့မဲယုံပတ်ပုံးထဲရောက်နေတဲ့လူရှိသေးတယ်ဆိုလို့ရှိရင်အဲ့ဒီလူတွေအားလုံးကိုစည်ရင်ကောက်ရမယ်စည်ရင်ကောက်ပြီးရင်အဲ့ဒီစည်ရဲမှာပါတဲ့လူအားလုံးကိုမဲပေးခွင့်ပေးရမယ်လို့ဆိုတယ်အဲ့တော့ဒီသဘောကကျွန်တော်တို့50လောက်ဆိုရင်ကိုအဲ့ဒါအချိန်တနာကြီးကြမယ်တကယ်လို့များကြံတဲ့လူက900လောက်ရှိသေးတယ်ဆိုရင်မဲပေးတာဟာနောက်တစ်ရက်ကိုရွှေ့ရတော့မယ်သဘောဖြစ်သွားပြီ တော့ကျွန်တော်တို့လက်ရှိဒီဇဲဥပဒေမှာမဲက6နာရီဖွင့်မယ်4နာရီပိတ်မယ်ပြီးရင်ရီမဲလို့ပြောထားတဲ့အတွက်မဲပေးတဲ့လုပ်ငန်းစဉ်မပြီးရင်ဘာဖြစ်မလဲမသိဘူးအဲ့ဒါကျွန်တော်တို့တော်တော်လေးစိုးရိမ်စရာကောင်းတယ
်ဒါမှမဟုတ်ဆရာ4နာရီအထိရောက်လာတဲ့လူအားလုံးမဲပေးခွင့်ပြုမယ်ဆိုတော့အဲ့ဒီအချိန်မှာလူဘလောက်ပဲပြင်ပမှာရောက်နေအဲ့ဒီလူတွေမဲပေးခွင့်ရမှာမဟုတ်ဘူးလား
အဲဥပဒေအရပြောရရင်တော့မဲယုံပရဝံအတွင်းရောက်နေတဲ့လူအားလုံးမဲပေးခွင့်ရရမယ်ဒါပေမဲ့လက်တွေ့ကလုတ်လို့မဖြစ်တော့ဘူးဘောဆိုတော့လူ5-600လောက်ကြာနေတယ်ဆိုရင်မဲယုံထဲမှာစောင့်နေတဲ့မဲယုံကိုယ်စားလှယ်တို့မဲယုံအဖွဲ့ဝင်တို့မဲယုံမှုတို့ဟာ continuously အဆက်မပြတ်ကြီးအဲ့ဒီအလုပ်ကိုလုပ်ပေးနိုင်မလားလူတွေက physically မခံနိုင်တော့ဘူးစားဖို့တောက်ဖို့နားဖို့အိပ်ဖို့ဆိုတဲ့ဟာအဲ့ဒီလုပ်ငန်းစဉ်ရှိနေတယ်ဥပဒေကတော့ဆက်ပေးခွင့်ပြုထားတယ်ဒါပေမဲ့လို့လက်တွေ့မဲယူတဲ့လူတွေဘက်ကယူနိုင်ပါမလားဆိုတဲ့ပြဿနာရှိနေတယ်ခင်ဗျ